ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဝက်စလီနဲ့ဟဲမှာလောင်ကျွမ်းတဲ့တုံးမိကြောင့်တေဆုံးရသူစုစုပေါင်း12ဦးရှိနေပါပြီ။ကယ်လီဖိုးနီးယားပြည်နယ်မာလီဘူးဒေသမှာလောင်ကျွမ်းတဲ့မိကြောင့်2ဦးတေဆုံးခဲ့ပြီးအနားကဗန်ဂျူရာကောင်တီဒေသမှာတော့မိလောင်လုံးဖောက်ထွင်းလျက်သူ2ဦးကိုဖမ်းဆီးခဲ့တယ်လို့ကယ်လီဖိုးနီးယားအရာရှိတွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိဘုံပွဲလောက်အောင်မှာမိတောက်တွေနဲ့မိခိုးတွေကြားတေဆုံးရသူက9ဦးရှိတယ်လို့အာဏာပိုင်တွေကစနေနေ့မှာကြေညာပါတယ်။ဒီမိလောင်ကျွမ်းမှုတွေကြောင့်ဒေတာရင်းကလူပေါင်း2သိန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့စေခဲ့ရတယ်လို့လည်းပြောပါတယ်။ Los Angeles ကရဲမှုချုပ် John Bennett ကတည်ဆုံးသူစင်းကိုစနေနေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပါတယ်။တည်ဆုံးခဲ့ရတဲ့အကြောင်းရင်းတွေကိုထည့်မပြောပေမဲ့တည်မှုတည်ခြင်းဆိုင်ရာစုံစမ်းရဲမှုတွေဆက်ဆင်းနေတယ်လို့ပြောခဲ့တယ်လို့မိလောင်မှုအတွင်းလူရဲ့ဖောက်ထွင်းမှုတွေကိုလည်းလုံးဝသိခံမှာမဟုတ်ကြောင်းပြောပါတယ်။ Wesley မှာလောင်ကျွမ်းတဲ့မိကြောင့် Los Angeles အနောက်မြောက်ဘက်မှာရှိတဲ့ Ventura County ဒေသရင်းနေမောင်း9500အတွက်ချင်းချောက်မှုအလျင်ရင်ဆိုင်ခဲ့ရပါတယ်။အဲ့ဒီဒေသက1000 Oaks မှာပြီးခဲ့တဲ့သတင်းပတ်တုန်းကတနပ်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးလူ12ဦးသေဆုံးခဲ့ရတာပါ။အဲ့ဒီ1000 Oaks မြို့တော်ဝင်ကတော့သူ့မြို့ရဲကနေပေါင်း၄ဘုံ၃ဘုံကိုဘေးလွတ်ရာတင်းရှောင်ခံခဲ့ရတယ်လို့ပြောပါတယ်။ Wesley နဲ့ Hill ဒေသတွေမှာမိုးကောင်းပြီး Santa Ana လေပြင်းတိုက်ခတ်တဲ့အတွက်ဂျာတာပရီနဲ့ညဘက်မှာစပြီးတောမီတွေလောင်ကျွမ်းခဲ့တာဖြစ်ပါတယ်။